21 ရာစုပင်လုံကြီးလာကစတုထအကျင့်စီဝေးမတိုင်ခင်မှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်မယ့်အလားအလာတွေပေါ်လာနေပြီဖြစ်ပါတယ်။အစိုးရကိုယ်စားလှယ်အဖွဲ့နဲ့အပြည့်ရလက်မှတ်ထိုးထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကြား၃ရက်ကြာဆွေးနွေးပွဲအတွင်းဒီကိစ္စအပေါ်ညှိနှိုင်းဆွေးနွေးခဲ့ကြတာဖြစ်ပြီးပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီအစည်းအဝေးကနေအတည်ပြုပေးရမှာဖြစ်ပါတယ်။ဒီအကြောင်းကို VOA သတင်းတောက်ကိုမိုးစောကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့2018ခုနှစ်ကကျင်းပတဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံတတိယအစည်းအဝေးအကြိုကာလမှာမြို့သားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကိုပြည်내အချို့မှာကျင်းပခွင့်မရသလိုကျင်းပဖို့ပြင်ဆင်စဉ်တားဆီးခံရတာတွေရှိခဲ့တာပါလက်ရှိရန်ကုန်မြို့မြို့သားပြည်내တင့်မြတ်ရေးနဲ့ငြိမ်းချမ်းရေးဘူဌာန NRPC ရုံးမှာ၃ရက်ကြာကျင်းပတဲ့အစိုးရနဲ့ MCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကိုင်ကိုယ်စားလှယ်အဖွဲ့တို့ရဲ့ဒုတိယအကြိမ်အစည်းအဝေးမှာအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေကျင်းပရေးအတွက်ညှိနှိုင်းနိုင်ခဲ့တယ်လို့တိုင်းရင်းသားကိုယ်စားလှယ်အဖွဲ့ခေါင်းဆောင်ဗိုလ်မှူးကြီးဆိုင်ငင်းကအစည်းအဝေးအပိတ်မင်ကွန်းမှာထည့်သွင်းပြောကြားခဲ့ပါတဲ့
မြို့သားချင်းနိုင်ငံရေးဆွေးနွေးပွဲရမယ် public consultation ကျင်းပရေးအတွက်မြို့သားချင်းနိုင်ငံရေးဆွေးနွေးပွဲမျိုးဆောင်ရွက်နေတယ်ဤနိုင်ဆွေးနွေးနေမှာမကြာခင်မှာပဲဒီချင်းချင်းစီဝေးမှာအတည်ပြုပေးဖို့ဖြစ်ပါတယ်။အမျိုးသားချင်းနိုင်ငံဆွေးနွေးပွဲများချိန်ပါနေရေးလောင်းပြီးတော့ပြုလို့ဆိုနေတာ
။အစိုးရကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင် NRPC ဒုဥက္ကဋ္ဌပြည်ထောင်စုရှေ့နေချုပ်ဦးထွန်းထွန်းဦးကလည်းအစည်းအဝေးပွဲကရရှိလာတဲ့အချက်တွေကိုအခုလိုပြောဆိုပါတယ်။
2020လို့ဒီဆက်လိုက်လုပ်ငန်းတွေဆက်လိုက်ပေါ်တဲ့ဘုံဒီဆက်ဆုံးပြည့်တွေကကျွန်တော်တို့အလုပ်ဝင်ပို့လို့ရတယ်။နောက်ဒီလိုပဲဒီတက်ကြဆိုင်ရာအချက်တွေကိုလည်းအားကြီးလို့တော့ပြီးတော့ဒါနဲ့ပြီးလို့မှာဆိုတော့ဒီအချက်တွေဒီလိုမျိုး
အစည်းအဝေးပြီးကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာတော့နှစ်ဖက်အဆိုပြုချက်တွေကအချက်၈ချက်ကိုဘုံသဘောတူညီချက်စုစည်းချက်အဖြစ်ရရှိခဲ့ပြီး၁၂ချက်ကတော့ဆက်လက်ဆွေးနွေးဖို့ရှိနေကြောင်းထုတ်ဖော်ပြောဆိုခဲ့ပေမဲ့ဒီချက်တွေကိုတော့အထက်ကိုတင်ပြအတည်ပြုချက်ရယူရမှာကြောင့်အသေးစိတ်ပြောဆိုတာမရှိခဲ့ပါဘူးအစိုးရကိုယ်စားလှယ်အဖွဲ့နဲ့တိုင်းရင်းသားကိုယ်စားလှယ်အဖွဲ့တွေဟာဒီလ16ရက်နေ့ကအပြစ်ခတ်ရက်စဲမှုခိုင်မာရေးကိစ္စတွေကိုအဓိကဆွေးနွေးခဲ့ပြီး18ရက်နဲ့18ရက်နေ့တွေမှာတော့နိုင်ငံရေးကိစ္စတွေကိုဆွေးနွေးခဲ့တာဖြစ်ပါတယ်။နောက်တစ်ချိန်တတိယအစည်းအဝေးကိုတော့မတ်လ5ရက်6ရက်9ရက်နေ့တွေမှာကျင်းပဖို့သဘောတူညီခဲ့ပါတယ်။ဒီကိုယ်စားလှယ်အဖွဲ့တွေရဲ့ပထမအကြိမ်အစည်းအဝေးကိုဒီလ2ရက်နဲ့3ရက်နေ့တွေကကျင်းပခဲ့တာပါ။ဒီအစည်းအဝေးပွဲတွေဟာရှစ်ကြိမ်မြောက်တနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရေးသဘောတူစာချုပ်အကောင်အထည်ဖော်မှုဆိုင်ရာညှိနှိုင်းအစည်းအဝေး GICM ကချက်မှတ်ခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံစတုထအစည်းအဝေးကျင်းပရေးဆိုင်ရာဆုံးဖြတ်ချက်ရှစ်ချက်ကိုအဓိကဆွေးနွေးခဲ့တာဖြစ်ပါတယ်ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံစတုထအစည်းအဝေးကိုတော့အေဘီလာနောက်ဆုံးပတ်လောက်မှာကျင်းပဖို့ပြင်ဆင်ထားပြီးဒီအတွက်လည်းညီလာခံပြည်မြောက်ရေးဆိုင်ရာအစည်းအဝေးတွေကိုဇက်တိုက်ကျင်းပဖို့ရှိနေပါတယ်